စကိုင်းတိုင်းစကိုင်းမြို့နယ်အတွင်းစစ်ကောင်စီတပ်ရဲ့လက်ချက်နဲ့တလအတွင်းနေအိမ်1500နီးပါးမီးရှို့ခံခဲ့ရတယ်လို့စစ်ဘေးရှောက်ကူညီသူတွေကပြောကြပါတယ်စစ်တပ်ကကြေးရွာတွေမှာတပ်ဆွဲထားတာကြောင့်လည်းတိုက်ပွဲကာလတလကျော်ကြာမြင့်တဲ့အထိနေအိမ်တွေမပြန်နိုင်ဘဲတိမ်းရှောင်နေရတဲ့ဒေသခံတွေလည်းရှိနေပါတယ်စကိုင်းမြို့နယ်အတွင်းတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုမနားနောင်ကပြောပြပါမယ်
စကိုင်းတိုင်းစကိုင်းမြို့နယ်ထဲမှာမေလ14ရက်နေ့ကစပြီးစစ်တပ်ကနေမြေရှင်လင်းရေလုပ်နေတာအခုဆိုရင်တလကျော်ကြာမြင့်နေပြီဖြစ်ပါတယ်တလကျော်အတွင်းမှာနေအိမ်1500နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ရွာလုံးကျွနေပါမီးလောင်ကျွမ်းခဲ့တဲ့ရွာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်တပ်ကစကိုင်းမြို့နယ်အတွင်းနေမြေရှင်လင်းရေလုပ်လာတာပါမီးရှို့ခံရတဲ့အခြေအနေနဲ့ပတ်သက်လို့အမျိုးသားညညွတ်ရေးအစိုးရစကိုင်းမြို့ရဲ့လူသားစာနာမှုတာဝန်ခံကအခုလိုပြောပါတယ်
။စကိုင်းမြို့နယ်ကဘူးကန်ကြီးကောင်ကြောက်ပနံဟွာကန်ကြီးကောင်ကြောက်ပနံကြောက်ပနံရွာဖြစ်ပေါ့အဲ့ဒီရွာတော့အဲကျွန်တော်ရွာတဲ့ဝေပြန်ဝေမရဘူးကျန်တဲ့ဝေမရကျွန်တော်ကဘလောက်ထိရှုခံရလဲကျွန်တော်မသိဘူးပထမအဆောက်ရှုခံတော့ဒီနေ့ပြည့်တဲ့အချိန်ကအတပိုင်းနဲ့ပြည့်တဲ့အချိန်ကဘောကလောင်းသာစင်မှန်လိုက်တဲ့အချိန်မှာဘာသာတဲလို့မှန်လိုက်ချိန်မှာစလောင်ပြီး300ရံစလောင်ပြီးမှဒီကူးနေနေပြီးတော့အိမ်မှာလောင်လိုက်တာကရက်ကနှစ်ခုပြောင်းသွားတာလေရှင်းလိုက်ချိန်မှာကျွန်တော်ပြန်ကြည့်လိုက်တဲ့ချိန်မှာအိမ်900နီးပါးတော့ပါနေခုကတ်ချူတာဆက်လိုက်ရက်ကားချူတော့ကိုချိုးမှုကကျွန်တော်လည်းမသိနိုင်ဘူးအိမ်900ဆက်တာတော့ကြောက်သူဒီနာထဲမှာ1500လောက်ချူပါလားအေးဘာလို့တာစင်ကကျွန်တော်တို့က900လောက်ပါပါလဲပေါ့မှ1ရွာကူက300လောက်ပါပါအဲ့ဒါဆို900နဲ့300နဲ့ပေါင်းတစ်ထောင်နော်တစ်ထောင်ရဲ့အခြေခံကအခြေခံကကျွန်တော်တောင်ရိုးပေါ်ရိုးတောင်ရိုးပေါ်ထုတ်ပါလိမ့်မယ်။ဆင်းကြအုပ်ကူချောင်းအကုန်ရုံးနေအဲ့ဒါကကျွန်တော်ပြောလို့ရှိတယ်။ဆရာကျွန်တော်ရှိတယ်။အခုတနေ့ကကျွေးကံတော်ရိုးကဆက်ရှိနေပါပါလိမ့်မယ်။အဲ့ဒါအကုန်လုံးပေါင်းရဲဆို1500လောက်ပဲရှိတယ
်။ဒါကကူညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေတဲ့လူသားဆန္ဒကကောက်ယူထားတဲ့စီးရင်ဖြစ်ပါတယ်။မီးရှို့ခံရတာနဲ့ပတ်သက်လို့စစ်ကောင်စီကတရင်ထုတ်ပြန်တာတော့မရှိသေးပါဘူး။တာစင်ကျေးရွာဟာအခုဇွန်လ23ရက်နေ့ဆယ်လရက်တော့မှာမီးရှို့ခံရဖြစ်ပြီးတော့တရွာလုံးနီးပါးကနေအိမ်တွေမီးလောင်ကျွမ်းခဲ့ရပါတယ်။ဒါအပြင်ရွှေဘိုမြစ်ကြီးနားရထားလမ်းဘေးကပဒူကန်ကြီးကုန်းကြောက်ပနန်းရွာသစ်တို့ကနေအိမ်တွေလည်းမီးရှို့ခံခဲ့ရပါတယ်။စစ်ကောင်စီတပ်ဟာပဒူကျေးရွာမှာတပ်ဆွဲထားတဲ့အတွက်ဒေသခံတွေကဘေးလွရာတိမ်ရှောင်နေရပါတယ်။စစ်တပ်ကတပ်ဆွဲထားတဲ့ရွှေဘိုမြစ်ကြီးနားကာလန်တဘေးကရွာတွေကဒေသခံတွေကတော့စစ်ဘေးတိမ်းရှောင်နေရတာတလကျော်ကြာမြင့်နေပြီဖြစ်ပြီးအခုအညီတွေလည်းလိုအပ်နေတယ်လို့စစ်ဘေးတိမ်းရှောင်နေရတဲ့ပဒူကျေးရွာသားတို့ကအခုလိုပြောပါတယ်။အော
်စစ်တပ်ကလည်းမတပ်ဆွဲတော့ဘူး။ဒီလိုဟောတဲ့ကမျိုးရောမျိုးပါလေရောလေးရောကြည့်လိုက်နဲ့ဒီပုံနဲ့ဒီကျင်းလာတော့တော်တော်ဆင်းရဲကြတော့ဟောလို့ဆင်းနေမှာအဆုံးမပါဒီလိုတော့မနေ့ကသတိရခဲ့ကြတော့ဒီကားကမဆုံးလည်းကြမ်းနေကြတယ်ကြမ်းနေကြတာအလိုရနားကြတာသူကကျွန်တော်တို့ရောရဲ့တောင်ဘက်ကကန်ကြီးဆုံးကြောက်ပနာဆွေရအပ်တယ်လည်းရှိတော့ကိုယ်ကြည့်တယ်
လက်ရှိအချိန်ဒီဒေသခံတွေဟာစစ်တပ်ကအနေနဲ့ရှင်းလင်းတဲ့နေရာကနေဝေးရာနေရာမှာတိမ်းရှောင်နေကြရပြီးတခြားကျေးရွာကဖုံကြီးချောင်းစာသင်ချောင်းတွေအပြင်တောတောင်တွေထဲမှာနေထိုင်နေရပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း2022ခုနှစ်ဧပြီလကစလို့ဒီကနေ့အထိဆိုရင်ဒီနှစ်အတွင်းစကိုင်းမြို့နယ်ထဲမှာကျေးရွာ48ရွာကနေအိမ်4000နီးပါးမီးရှို့ခံခဲ့ရတယ်လို့စီးရင်စရားတွေအရသိရပါတယ်